ကိုဗစ် -19 ဗိုင်းရပ်စ်ရောက်ထိုင်းနိုင်ငံမှာအမျိုးသားတဦးသေဆုံးသွားတယ်လို့ထိုင်းတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။ဒါဟာပထမဆုံးသေဆုံးသူဖြစ်ပါတယ်။သူမသေဆုံးခင်စစ်ဆေးခဲ့ပေမဲ့ရပ်ပေါင်းတော်ကြာထိကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့လက္ခဏာမပြခဲ့ဘူးလို့လည်းဆိုပါတယ်။ထိုင်းနိုင်ငံကူးစက်ရောဂါထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးချုပ်ဆူဝမ်ချိုင်းကတော့သေဆုံးသူမှာဗိုင်းရပ်စ်လက္ခဏာမပြခဲ့ပေမဲ့ကုသမှုတွေတောက်လျှောက်ပေးခဲ့တယ်လို့ပြောပါတယ်။သေဆုံးသူဟာ35နှစ်အရွယ်ရောင်းအားမြင့်တင်ရေးဝန်ထမ်းတူဖြစ်ပြီးကဘာလက်ခီးသွားရည်နဲ့ဆက်ဆံခဲ့သူဖြစ်ပါတယ်။ကနဦးမှာသွေးလွန်တုပ်ကွေးလက္ခဏာကြောင့်ဇန်နဝါရီလမှာဆေးရုံတက်ပြီးနောက်ပိုင်းမှာဗိုင်းရပ်ကိုရိုနာနဲ့သေဆုံးရတာဖြစ်ပါတယ်။